Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2019ခုနှစ်ဧပြီလ2ရက်နေ့တင်ပြနေတဲ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ18925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းနဖိုင်ပါဒီကနေ့အစီအစဉ်မူဖြင့်တာဝန်တင်ဆက်သွားမှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါကိုလံဘီယာနိုင်ငံမှာမြေရေရှမ်းပြီးရေကြီးတာကြောင့်လူပေါင်း200နီးပါးသေဆုံးရပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအတွင်းဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအားမြောက်ပြုခဲ့တယ်ဆိုပြီးဒေါ်နယ်ထရန့်ကိုတိုင်ကြားချက်ကိုဆက်လက်စစ်ဆေးဖို့ဖက်ဒရယ်တရားသူကြီးတို့ကဆုံးဖြတ်ပါတယ်မြန်မာဂျားပြတ်ရွေးကောက်ပွဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့မနေ့ဧပြီလ1ရက်နေ့ကကျင်းပသွားတဲ့ဂျားပြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုဘယ်လိုမြင်လဲဆိုတာကိုတော့
ရွေးကောက်ပွဲဖြစ်စဉ်ဟာညီရက်သက်နဲ့ပြီးတယ်ပွန်လင်းမြင်သာမှုဟိုအရင်ရက်ထက်ဆိုင်ရယ်ကောင်းလာတယ်လို့ကျွန်တော်တို့ကျမ်းပင်ပြောလို့ရတယ်နောက်ပြီးတော့မှကျွန်တော်တို့ချင်းချောင်းမှုတွေမဲမတော်အောင်လုပ်တာတွေရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုထိခိုက်ရလောက်တဲ့ဖြစ်စဉ်ကြီးကြီးမားမားမျိုးကျွန်တော်တို့မတွေ့ရဘူးဆိုတော့ဒီဖြစ်စဉ်ဟာ
ရွေးကောက်ပွဲဖြစ်စဉ်ကိုလေ့လာနေတဲ့ Face အဖွဲ့ရဲ့ညွန်အမှုဆောင်ညွန်ကြားရေးမှူးကိုဆိုင်ရဲကျော်စွာမြင့်ကတုံးသက်ခဲ့တာပါဒီသတင်းပြည့်စုံနောက်ပိုင်းမှာတင်ဆက်ပေးမှာပါဒါအပြင်နိုင်ငံတကာသတင်းဌာနတွေနဲ့အတူကျမရဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင
်ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြစ်သုံးစင်းရေကြီးရေလျှံပြီးပြီးခဲ့တဲ့တောက်ချာနေ့ညသကောင်းရံအချိန်ဒေသခံတွေအိပ်ပျော်နေခြင်းမိုးခိုးမြို့တဲ့ကိုရေးရွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ရပါတယ်။ Equator နယ်စပ်ကလူပေါင်း 4,000 နေထိုင်ရာမိုးခိုးမြို့ကိုသမ္မတယွန်းမန်ယွဲဆန်တိုစ်မနေ့စနေနေ့ကတွားရောက်ခဲ့ပြီးလူထုအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။သေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းသမ္မတကသတိပေးပါတယ်။ရေးဘေးကြုံတွေ့ခဲ့ရသူတွေအတွက်ယူကျုံးမရဖြစ်ရပြီးကူညီဆောင်ရွက်နိုင်တာမှန်သမျှကိုလှုံ့ဆော်သွားမယ်လို့သမ္မတကပြောပါတယ်။ရေကြီးမှုကနေဒဏ်ရာရခဲ့သူ400ရှိပြီးပျောက်ဆုံးနေသူ220ရှိတယ်လို့လည်းကြက်ချင်ဤအဖွဲ့ကပြောပါတယ်။ရေကြီးမှုဖြစ်ခဲ့တာကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အဆောက်အုံတွေပြားပြားဝင်နေပြီးပျက်စီးနေတဲ့ကားတွေလည်းစုပုံနေပါတယ်။တစ်ပင်တွေကတော့အမြစ်ကနေပြိုလဲကျနေပါတယ်။ရေဘေးဒဏ်ခံခဲ့ရပြီးကြောက်လန့်တွေးဝင်နေကြတဲ့ဒေသခံတွေကတော့ပျက်စီးနေတဲ့မြို့ထဲမှာရှာပွေနေကြပြီးဒဏ်ရာရသူတွေသေဆုံးသူတွေကိုအပျက်စီးပုံတွေချကနေရှာပွေကယ်ဆယ်နေကြပါတယ်။ရေပောင်းများစွာမိုးသည်ထန်ခဲ့ပြီးတဲ့နောက်အခုလိုရေကြီးမှုကပ်ဘေးကြီးနဲ့ကျုံတွေ့ခဲ့ရတာဖြစ်ပြီးဒေတာရင်းနေရာအတော်များများမှာလျှက်ဆင်ပြီးနဲ့တောက်သုံးရေလဲပြက်လက်နေပါတယ်ရှင်
။ American သမ္မတ Donald Trump နဲ့ Egypt သမ္မတ Abdel Fattah el-Sisi တို့တနင်္လာနေ့ကြာရင်အိမ်ပြီးတော့မှတွေ့ဆုံကြတဲ့အခါမှာ Islam အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့အတွက်သဘောတူညီမှုရရှိလိမ့်မယ်လို့ American နဲ့ Egypt နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ယောက်စလုံးဟာအစ္စလမ်ဘွာဒါကိုနိုင်ငံရေးလို့အသုံးချလာတဲ့အပေါ်မှာအတော်လေးကိုမနှိမ့်ညွတ်ကြဘူးလို့ Atlantic Council Rafik Hariri Center ကအရှေ့လယ်ပိုင်းဒေသဆိုင်ရာအကြီးတန်းသုတေသီ H. Helia ကပြောပါတယ်။ဒါပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယတတိယဦးစားပေးအဖြစ်ရှုမြင်ထားတယ်လို့လည်း Helia ကပြောပါတယ်။ Egypt သမ္မတမလာရောက်ခင်အိမ်ပြော်ကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တမိုင်းကြောင်းအရလည်းနိုင်ငံခြားဆက်ဆံရေးဟာလုံခြုံရေးအကျိုးစီးပွားတွေမှာအခြေခံလာခဲ့တာဖြစ်ပြီးတော့အခုဆွေးနွေးမှုအတွင်းမှာလည်းအရေးပါတဲ့အစိပ်ပိုင်းဖြစ်ဆက်ပြီးရှိသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒါပြင်ဂျမတ်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအီဂျစ်သမားရဲ့တင်းတင်းမမာကိုင်းတဲ့ဆောင်ရွက်တဲ့မူဝါဒပေါ်မှာဒီကြေညာချက်ကချီးကျူးထားပါတယ်။သမားစုစီဟာ2014ခုနှစ်မှာသမားဖြစ်လာခြင်းကစပြီးတော့အရေးကြီးတဲ့ကိစ္စရဲ့အတော်များများကိုလည်းရဲရဲတင်းတင်းကိုင်းတဲ့ဆောင်ရွက်ခဲ့တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွယ်စည်းရုံးပွဲတစ်ခုမှာဒေါ်နယ်ထရန့်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအားမြောက်ပြုခဲ့တဲ့ဆိုတဲ့တိုင်ကြားချက်ကိုဆက်လက်စစ်ဆေးသွားဖို့ဖက်ဒရယ်တရားသူကြီးတူကအမိန့်ချပါတယ်။ဒေါ်နယ်ထရန့်ရဲ့ရှင်းနေတွေဘက်ကလွတ်လပ်စွာပြောဆိုခွင့်နဲ့ပြန်လည်ထူးချေချက်ကိုပေးချပြီးဖက်ဒရယ်တရားသူကြီးကအခုလိုအမိန့်ချတာဖြစ်ပါတယ်။ကန်တကီပြည်နယ်လူစီယာနာကဖက်ဒရယ်တရားသူကြီးဒေးဗစ်ဟေးရဲ့ဆုံးဖြတ်ချက်ကြောင့်ဆန္ဒပြသူ၃ဦးရဲ့တိုင်ကြားချက်ကိုတရားဥပဒေကြောင့်အရဆက်လက်ဆောင်ရွက်ဖို့လမ်းပွင့်သွားစေတာဖြစ်ပါတယ်။သမ္မတထရန့်နောက်သူ့ရဲ့စီးရုံးလှုပ်ရှားရေးအဖွဲ့နဲ့သူ့ကိုထောက်ခံသူ၃ဦးတို့ကိုတိုင်ကြားတာဖြစ်ပါတယ်။လူစီယန်းနာမှာ2016ခုနှစ်တုန်းကထရန့်ရဲ့မဲဆွယ်စီးရုံးပွဲမှာဆန္ဒပြသူ၃ဦးကိုထရန့်ကသူတို့ကိုဆွဲထုတ်လိုက်လို့ထပ်ခါပြောဆိုခဲ့ပြီးထရန့်ထောက်ခံသူတွေကသူတို့ကိုထုထောင်ရိုက်နှက်ခဲ့တာလို့ တရလူ၃ဦးဖြစ်တဲ့ Henry Garcia နဲ့ Molly တို့ကပြောပါတယ်သမ္မတ Trump ရဲ့ရှင်းလင်းတွေကတော့လွတ်လပ်စွာပြောဆိုခွင့်နဲ့အခုတိုင်ခြားချက်ကိုထုကြေခဲ့ပြီး Mr. Trump အနေနဲ့သူ့ကိုထောက်ခံသူတွေကိုအင်အားသုံးဖို့ရည်ရွယ်ခဲ့တာမဟုတ်ဘူးလို့ပြောဆိုပါတယ်။သူတို့ကိုဒီကနေ့ဆွဲထုတ်လိုက်ဆိုတဲ့ Mr. Trump ရဲ့ပြောဆိုချက်ဟာအင်အားသုံးစေဖို့အတွက်ရည်ရွယ်တဲ့အမိန့်ပေးချက်၊ညွှန်ကြားချက်၊ခိုင်းစေချက်ဖြစ်နိုင်ခြေရှိတယ်လို့တရားသူကြီး Hill ကသူ့ရဲ့ရှုမြင်ချက်နဲ့အမိန့်မှရေးသားထားပါတယ်ရှင်။
အီရန်နိုင်ငံက IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာစီးရီးယားနယ်စပ်နဲ့ကပ်နေတဲ့ Amber P နယ်ကလေကြောင်းတိုက်ခိုက်မှုတွေမှာသေဆုံးသွားတယ်လို့အီရတ်အစိုးရပိုင်းရုံးမြင့်တမ်းများကပြောကြားလိုက်ပါတယ်။အီရန်နိုင်ငံအနောက်ပိုင်းမှာလေတပ်တိုက်ခိုက်မှုတွေမှာ Ayat al Jumaili နဲ့တခြားဒေသတွေက IS တပ်မှုတွေသေဆုံးသွားခဲ့တာဖြစ်တယ်လို့စနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဘယ်တော့မှဖြစ်ပွားခဲ့တယ်ဆိုတာနဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့ဒီသတင်းထဲမှာပြောမထားပါဘူး။အမေရိကန်ဦးဆောင်တဲ့ IS တပ်မြင်တိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ကတော့ IS အဆုံးရောက်ဒီတိုက်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့စနေနေ့ညနေပိုင်းအထိတော့အတည်မပြုသေးပါဘူး။ဂျူမိုင်းလီဟာ IS အဖွဲ့ရဲ့စီးရေးဆိုင်ရာဝန်ကြီးဖြစ်တယ်လို့ IRA စစ်တပ်ထောက်လှမ်းရေးတာဝန်ရှိသူတွေရဲ့ညင်ညာချက်ကိုကူးကားပြီးတော့ဒီသတင်းကဖော်ပြခဲ့ပါတယ်။ဒါပြင် IRA leader က Dash အဖွဲ့ရဲ့ဌာနချုပ်ကိုအတိအကျချိန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တချိန်လုံးကဆရမ်မူဆိန်လက်ထက်မှာထောက်လှမ်းရေးအရာရှိဖြစ်နေလောက်ခဲ့တဲ့ဂျူမိုင်းလီဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေအီရန်နိုင်ငံကိုတိုက်ခိုက်သိမ်းယူပြီးတဲ့နောက်စွန်းနီသဘုံဖွဲ့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ IS အဖွဲ့ခေါင်းဆောင်ဘဒါဒီဟာအခုခါမှာတော့သူ့ရဲ့စခန်းကနေအရှေ့မြောက်ဘက်ကီလိုမီတာ300လောက်အကွာကိုပြောင်းသွားပြီးတော့မိုဆိုးမြို့အပြင်ကတဲကန္တာထဲမှာပုံအောင်နေတယ်လို့ယူဆကြောင်းအမေရိကန်နဲ့အီရတ်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။လွှတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနဲ့19ခုမှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်နေရာစုစုပေါင်း9နေရာအနိုင်ရပြီးရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမှတ်နေရာ6နေရာအနိုင်ရပါတယ်။လက်ရှိအာဏာရ NLD ပါတီဝင်ရောက်ရှင်းပြန်ခဲ့တဲ့18နေရာမှာ9နေရာရှုံးနိမ့်ခဲ့ပြီးလူနည်းစုတိုင်းရင်းသားဒေသတွေကမဲဆန္ဒနဲ့9ခုကိုရှုံးနိမ့်တာဖြစ်ပါတယ်။ပြည်ထောင်စုချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာ၊လူမျိုးပေါင်းစုံဒီမိုကရေစီပါတီနဲ့ရခိုင်တိုင်းရင်းသားများပါတီကရခိုင်တိုင်းရင်းသားပါတီကတနည်းအားစီအနိုင်ရပါတယ်ပြည်သူ့လွတ်တော်လက်လက်နေရာ9နေရာတဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က9နေရာနိုင်ပြီးရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD က2နေရာနိုင်ပါတယ်အရင်အာဏာရပါတီဟောင်းပြည်တော်စုချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်အမျိုးသားပါတီတို့ကတနည်းအားစီအနိုင်ရပါတယ်အမျိုးသားလွတ်တော်3နေရာစလုံးကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ပါတယ်ပြည်내တိုင်းဒေသကြီးလွှတ်တော်နေရာ9နေရာမှာတော့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကမိုင်းရှူကျေးသီးတို့ကပြည်내လွှတ်တော်နေရာ4ခု NLD ကရှမ်းပြည်내ညောင်ရွှေမဲဆန္ဒနယ်တစ်ခုနဲ့ပြည်ထောင်စုချန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကကျိုင်းတုံမဲဆန္ဒနယ်ကယားပြည်내ဖရူဆိုမဲဆန္ဒနယ်မှာတော့လူမျိုးပေါင်းစုံဒီမိုကရေစီပါတီကယားပြည်내ကအနိုင်ရသွားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းကရွာတစ်ခုမှာမြေပြိုကျပြီးလူနာဒါဇင်ထက်မနည်းပြောက်ဆုံးခဲ့ပြီးတဲ့နောက်မှာကယ်ဆယ်ရေးဖွဲ့တွေကလိုက်လံရှာဖွေခဲ့ကြပြီးမိုးကြီးကျယ်ဇက်တိုက်ရွာသွန်းခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားခဲ့ရပါတယ်။မြေတူးတဲ့ကားလေးစင်းနဲ့ပြိုကျသွားတဲ့နေရာကမြေကြီးတွေရှွန့်နေတဲ့ဂဲတွေကိုဖယ်ရှားခဲ့ကြပါတယ်။မိုးကြီးကျယ်ရွာပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမရပ်တက်ခင်အထီတော်ရုပ်လောင်းတစ်ခုကိုတွေ့ရှိခဲ့တယ်လို့အဲ့ဒီဒေသကအင်ဒိုနီးရှားတပ်ရဲ့အကြီးအကဲဒူဘိုမူဂျီအီတိုကပြောပါတယ်ဒီတဲကတယောက်ကတော့စနေနေ့မှာတွေ့ရှိခဲ့တာဖြစ်ပါတယ်မြေပြိုကျမှုကြောင့်အရှေ့ဂျာဘာပြည်နယ်ပိုနိုရိုဂိုခရိုင်ကပါနာရန်ရွာမှာရှိတဲ့အင်ဂျီ23လုံးပျက်စီးခဲ့ပြီးတော့ယာထဲမှာဂျင်းဆိုင်နေတဲ့တောင်သူတွေလည်းအသက်ဆုံးရှုံးခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ကာကွယ်ရေးဌာနရဲ့ပြောခွင့်ရဆူတိုပိုနူဂရိုနိုကတော့နောက်ထပ်28ယောက်ပျောက်ဆုံးနေသေးဖြစ်တယ်လို့ပြောပါတယ်အဲ့မှာရှိတဲ့အင်ဒိုနီးရှားစစ်တပ်ရဲ့အကြီးအကဲဒူဘိုမူဂျီစလာမက်ဆိုင်ဂျန်တိုကတော့ရ ော်သားတွေပြောတာကိုကူကားပြီးတော့38ယောက်ပျောက်ဆုံးနေတယ်ဖြစ်တယ်လို့ပြောထားပါတယ်စစ်တပ်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ဖွဲ့တွေကပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းနူဂရိုဟိုကပြောပါတယ်မီးပြိုကျမှုကြောင့်အိမ်တွေကားတွေပျက်စီးခဲ့ပြီးတော့တောင်သောမှာရှိတဲ့ဆိုင်ခင်းကြီးလည်းပျက်စီးသွားခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပြည်နယ်ကဖျားချောင်းတာဝန်ခံကအနည်းဆုံးလူ20ကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ဖို့စီစဉ်ခဲ့သူဖြစ်တယ်လို့ရဲကပြောပါတယ်ဖျားချောင်းတာဝန်ခံအဗ်ဒူဝါဟစ်နဲ့သူ့လက်ထောက်တွေကဖျားချောင်းကိုလာရောက်သူတွေကိုမှုရစေဝါတွေတိုက်ကျွေးခဲ့ပြီးနောက်သူတို့ကိုဓားတွေတင်းပုတ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်
2016ခုနှစ်အတွက်ဆာပီဆိုင်ယာနိုဘယ်ဆုကိုအမေရိကန်ဆိုရော်နဲ့တချင်းရေးဆရာဘော့ဘ်ဒီလန်ကဆွီဒန်နိုင်ငံစတော့ခေါမြို့မှာဇနေနေ့ကလက်ခံရယူခဲ့ပါတယ်ဒီလန်ဟာသူ့ကိုချီးမြှင့်ခဲ့တဲ့နိုဘယ်ဆုစိတ်ကိုစတော့ခေါမြို့ကဟိုတယ်မှာလက်ခံရယူခဲ့ပြီးတော့အဲ့နောက်သူကဖြောပြီးတင်ဆက်မှုတွေလုပ်ခဲ့ပါတယ်ဘော့ဘ်ဒီလန်ဟာအစင်လာကြီးမားတဲ့အမေရိကန်တချင်းတွေထဲမှာကဗျာစံနဲ့အတုံးတုံးသစ်တွေကိုဖန်တီးခဲ့တယ်လို့နိုဘယ်ဆုချီးမြှင့်ရေးအဖွဲ့ကပြောထားပါတယ်ဘော့ဘ်ဒီလန်ဟာတချင်းရေးဆရာကြီးထဲမှာစာပေဆိုင်ရာနိုဘယ်ဆုကိုပထမဆုံးချီးမြှင့်ခံရတဲ့တချင်းရေးဆရာလည်းဖြစ်ပါတယ်အသက်85နှစ်ရှိဖြစ်တဲ့ဒီလန်ဟာတခြားအလုပ်ကိစ္စတွေရှိနေတာကြောင့်ပြီးခဲ့တဲ့ဇန်နဝါရီကကျင်းပခဲ့တဲ့နိုဘယ်ဆုချီးမြှင့်ပွဲအခမ်းအနားကိုမတက်ရောက်နိုင်ခဲ့ပါဘူးသူ့အနေနဲ့နိုဘယ်ဆုအရှင်ဖြစ်လာတဲ့ပုံမှာအံ့ဩမိတယ်လို့လည်းအဲ့ဒီတော့ကဆုချီးမြှင့်ပွဲအခမ်းအနားမှာသူကစာရေးသားပြီးတော့ပြောခဲ့ပါတယ်ခင်ဗျာ
တင်ငူတွေနဲ့နောက်ဆုံးသိရတဲ့သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရဲနိုင်တို့ကကြီးညာပေးခဲ့ပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါအခုပထမအဦးဆုံးတော့ကြားဖြတ်ရေးောက်ပွဲသတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်ဧပြီလ3ရက်နေ့မနေ့ကကျင်းပခဲ့တဲ့2019ကြားဖြတ်ရေးောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးမဲပေးတာမဲစင်းရေတွက်တာမဲရလက်ထုတ်ပြန်တာမျိုးမှာပြည်ထောင်စုရေောက်ပွဲကော်မရှင်အပေါ်မှာအရင်ကထက်စာရင်လူထုရဲ့ယုံကြည်မှုပိုအားကောင်းလာတဲ့အနေအထားရှိတယ်လို့ကြားဖြတ်ရေးောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ PACE People Alliance for Credible Election ကပြောဆိုလိုက်ပါတယ်လက်လက်နေတဲ့နေရာတွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေဟာအေးအေးချမ်းချမ်းနဲ့ပြည်ဆောင်ခဲ့ပြီးမဲယုံတွေမှာအနောက်ရှက်သဆုံးတရားကြီးကြီးမားမားမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒရှင်ပြည်သူစီရင်တွေထုတ်ပြန်တာတွေနဲ့မဲပေးနီးစနစ်တွေနဲ့ပညာပေးမှုတွေကအားနည်းနေတာရှိသလိုမဲရလက်ထုတ်ပြန်တဲ့နေရာမှာတော့နှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဝေဖန်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့2019ကြားဖြတ်ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကိုနမူနာယူပြီး2020ရွေးကောက်ပွဲကိုဒီမိုကရေစီစံချိန်ဆိုင်ရာနဲ့အငြိကျင်းပနိုင်ဖို့အတွက်အခုကတည်းကစတင်ပြင်ဆင်ထားတင်ပြီလို့လည်းအကြံပြုပါတယ်။ဒီကနေ့မှာပဲ PTLU2 ကို2019ကြားဖြတ်ရွေးကောက်ပွဲကနဦးအစီရင်ခံစာထုတ်ပြန်ခဲ့တဲ့ People Alliance for Credible Election PACE ရဲ့အမှုဆောင်ဒါရိုက်တာကိုဆိုင်းရဲကျော်စွာမြင့်ကို VOA မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်ရှင်။
ကျွန်တော်တို့ရွေးကောက်ပွဲဖြစ်စဉ်ဟာအငြင်းသက်သက်နဲ့ပြီးတယ်။ပွန်လင်းမြင်သာမှုအရင်ရက်ထက်ဆိုင်ကောင်းလာတယ်လို့ကျွန်တော်တို့ကြံပြပြောလို့ရတယ်။နောက်ပြီးတော့မှကျွန်တော်တို့ချင်းချောက်မှုတွေမဲမတမမှုလုပ်တာတွေရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုထိခိုက်ရလောက်တဲ့ဖြစ်စဉ်ကြီးကြီးမားမားမျိုးကျွန်တော်တို့မတွေ့ရဘူး။ဒါဒီဖြစ်စဉ်ဟာကျွန်တော်ပြောမစလို့ဒါကောင်းမွန်တဲ့ရွေးကောက်ဖြစ်စဉ်နဲ့ကျွန်တော်တို့တုံ့တက်လို့ရပါတယ်။
အရှင်ပြည်သူလူထုရဲ့ပူပေါင်းပါဝင်မှုနဲ့စိတ်ပါဝင်စားမှုပေါ့နော်။ကြားဖြတ်ရွေးကောက်ပွဲပြန်ပြီးတော့လစ်လက်နေရာတွေမှာဝင်ပြီးရွေးမဲ့ကိုယ်စလဲလောင်းတွေအပေါ်မှာစိတ်ဝင်စားမှုဒီမဲ့သွားပေးရမဲ့နေ့မှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့ကဘယ်လိုများလေ့လာတွေ့ရှိပါလဲရှင
်။ကြားဖြတ်ရွေးကောက်ပွဲရှိတာကိုသိလားလို့မေးခါမှာသိရတဲ့အတိုင်းကိုနည်းတာတွေ့ရတယ်။နည်းရဆိုရင်တော့တဝက်ကြော်ကြော်လို့ပဲရှိတာပေါ့။နောက်တစ်ခါကျတော့မဲသာထဲ့မလားလို့မေးရခါမှာမဲထဲ့မယ်လို့ပြောရဲ58ရာခိုင်နှုန်းပဲရှိရဲအဲဒီတော့မဲတယ်လားထဲ့တဲ့ရာခိုင်နှုန်းကမဲထဲ့မယ်ပြောရဲရာခိုင်နှုန်းနဲ့ကျွန်တော်တို့နည်းတဲ့သဘောမျိုးတွေ့ရတယ်ကျွန်တော်ပြည်သူလူထုကရွေးကောက်ပွဲနဲ့ပတ်သက်ရင်ဒီ2015တဲ့ဆိုင်2019ကနည်းတယ်ဆိုတော့ညှင်းပြမရှိပါဘူးပြီးတော့ကျွန်တော်ရွေးကောက်ပွဲနေ့ကိုစောင့်ကြည့်တယ်လူ600နဲ့မဲယုံ300ပေါ့မဲယုံ300ကိုကျွန်တော်ကြာမန်းနည်းနဲ့ရွေးပြီးတော့မှကျွန်တော်တို့စောင့်ကြည့်တယ်အဲ့ဒါပြီးတော့ခုဒီနေ့ခုနကဖြစ်ရောကျွန်တော်ခုနကပြောတဲ့မဲစင်းမဲရလက်ပြည်သူ့ရဲ့ဖြစ်စဉ်ကိုမြို့နယ်ကော်မရှင်အဖွဲ့ဘွဲကြီးမှာပြောနေမှာကျွန်တော်တို့စောင့်ကြည့်နေတယ်အဲ့ဒါတော့ကျွန်တော်တို့ဒီတက်ပြမှာကျွန်တော်စောင့်ကြည့်ရဲ့ဖြစ်စဉ်တွေပေါ့လေဆိုထူးထူးခြားခြားကတော့ကျွန်တော်တို့ကိုယ်အသေးမွားလေးတော့ရှိပါဥပမာပြောကျွန်တော်တို့မဲလာထဲဖို့လာတဲ့အခါမှာကျွန်တော်နာမည်မဲစင်းရင်မှာနာမည်ပါရတဲ့မလို့ပြန်သွားတဲ့လူတစ်ယောက်ကနေ10ယောက်ကြားလောက်ရှိရဲဆိုရဲဟာ မဲယုံတွေ25ရာခိုင်နှုန်းမှာရှိရဆိုတာမျိုးလေးကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့အခုဒီတစ်ခေါက်ကြားဖြတ်ရွေးကောက်ပွဲကအရင်2015ရွေးကောက်ပွဲတော့ဆိုရင်မဲမတမာမှုတွေဖြစ်မှာမျိုးမဲလိမ်မှာမျိုးကိုမဲဆန္ဒရှင်ပြည်သူတွေကတော်တော်များများစိုးရိမ်မှုတွေရှိခဲ့တယ်ဗောနော်အဲ့တော့နောက်ဆုံးမဲစင်းရလက်ထွက်တဲ့အထီကိုတေချာအောင်တိကျအောင်နောက်ဆုံးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိအကျထုတ်ပြန်တော့မှာပဲဒီရလက်ကအတီးပြုတ်တဲ့ဟာမျိုးရှိတော့ဒီကြားဖြတ်ရွေးကောက်ပွဲမှာရောအဲ့လိုမျိုးစိုးရိမ်မှုတွေရှိတာကြားမိပါလားနောက်အဲ့လိုစိုးရိမ်မှုတွေရှိလောက်အောင်ရောဒီလိုအဲ့ဒီမဲယုံနေမှာမတမာမှုတွေလောက်တာမျိုးပေါ့လေလာတွေ့ရှိတာမျိုးရှိပါလားရှင
်အဲ့လိုမျိုးမရှိဘူးဗျကြားဖြတ်ရွေးကောက်ပွဲမှာကျွန်တော်စက္ကန့်ကောက်တာဟုတ်မြို့နယ်20မြို့နယ်မှာမဲဆန္ဒရှင်မျိုးဟိုမေးရဲမေးခွန်းကပါလဲဆိုတော့ဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်တာတွေရှိသလားလို့မေးတဲ့အခါမှာကျွန်တော်လူအများစုဖြစ်တဲ့80ရာခိုင်နှုန်းကျွန်တော်နေ80ကျော်ကျော်က80ရာခိုင်နှုန်းကျော်ကျော်လေးပါကအာကျွန်တော်တို့ဒီကြားဖြတ်ကောက်ပွဲနဲ့ပတ်သက်လို့တို့အနေနဲ့ဘာမှစိုးရိမ်ပူပန်စရာမရှိဘူးလို့ကျွန်တော်တို့ဟိုဖြေတာရှိတယ်အခုရွေးကောက်ပွဲကော်မရှင်ကိုကြည့်ရဆိုရင်အရင်ရွေးကောက်ပွဲကော်မရှင်ရဲ့စင်ခုံမှုကကျတော့ပြည်သူလူကရွေးကောက်ပွဲကော်မရှင်ရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုအားနဲ့ဒါရင်ရွေးကောက်ပွဲကော်မရှင်ရဲ့စင်ခုံမှုကတို့အဲ့ဒါကိုဟိုကြည့်ကြတိစောက်ခဲ့ရတယ်ဒီကော်မရှင်ရဲ့ရဲ့အားသာချက်ကကျွန်တော်ပြည်သူလူထုကသူတို့ပေါ်မှာကျွန်တော်တို့ဒီဝေဖန်မှုခုယုံကြည်မှုကိုကျွန်တော်တို့2015လောက်ကျွန်တော်တို့ပြတာဒီတော့မတွေ့ရဘူးဆိုတော့ဒီပေါ်မှာမူတည်မှုကဆိုရင်သူတို့တက်ကစင်ခုံမှုကပါလဲဆိုတော့2020ရွေးကောက်ပွဲမှာဒီကော်မရှင်အနေနဲ့ရွေးကောက်ပွဲကိုဒီချက်ပို့ကောင်းအောင်ဘလော့လုပ်နိုင်မယ်ဒီမိုကရေစီစံနှုန်းနေနဲ့ပြည်အောင်ဘလော့လုပ်နိုင်မလဲဆိုတဲ့ဟာသူတို့အတွက်
ခုဒီဂျာဖြတ်ရွေးကောက်ပွဲမှာကိုဆိုင်းရဲကျော်စွာမြင့်တို့လေးလာတွေ့ရှိခဲ့တဲ့ဒီစောင့်ကြည့်ခဲ့တဲ့အတွေ့အကြုံတွေအရာလာမယ့်ဒီ2020ရွေးကောက်ပွဲကြီးအတွက်ကောဘလို့များတက်ဆိုင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကောဒီမဲဆန္ဒမှာဝင်ပြီးပြိုင်မဲ့ကိုယ်စားလှယ်တွေအတွက်ကောဘလို့များအကြံပေးချင်တာရှိပါလဲရှင
်အဓိကတော့ဗျာကျွန်တော်တို့ဒီကော်မရှင်ကအခု2015ရွေးကောက်ပွဲပြီးမှအခုတက်လာတဲ့အစိုးရကခန့်ထားတဲ့ကော်မရှင်ပေါ့လေဒီကော်မရှင်ကိုယ်တိုင်ကလည်းဒီအသုံးပြုနေတဲ့ကျွန်တော်တို့ဥပဒေတွေအားလုံးကကျွန်တော်အရင်ဥပဒေကြီးပဲလေ2008ခြေကဥပဒေနဲ့တူပေါ်လာတဲ့ဥပဒေကြီးလေဆိုတော့ဒီဥပဒေမူပေါင်းတွေကိုအဲ့တော့ကျွန်တော်တို့ကျင်းပရတာကျွန်တော်2020မတိုင်ခင်မှာအကုန်လုံးမဟုတ်တော့မှဒီရွေးကောက်ပွဲကိုပို့ပြီးတော့မှပုံလင်းလာအောင်ပို့ပြီးကောင်းလာအောင်လို့ပို့ပြီးအရေးကြီးတဲ့ပြင်ဆင်မှုတွေဥပဒေမူပေါင်းတွေတန်လည်းသုံးသပ်တာကျင်းပလို့ရပါမယ်။ပါမန်လူလည်းနားလည်မယ်ကော်မရှင်အဖွဲ့အစည်းဝင်တွေကလည်းနားလည်မယ်အဲ့လိုဟာမျိုးဖြစ်အောင်ကျွန်တော်တို့ပြန်လည်းသုံးသပ်ဖို့လိုမယ်
။တချို့နေရာတွေမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပညာပေးမှုအားနည်းခဲ့တယ်လို့ပြောတယ်အထူးသဖြင့်ဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဗောနော်ဘယ်လိုများသုံးသပ်မိပါလဲရှင်
။ရှိရရတော့မဲဆန္ဒရှင်ပညာပေးလုပ်ငန်းလို့ကလည်းအမှန်ပဲကော်မရှင်ကိုယ်တိုင်လည်းကျွန်တော်လုပ်တဲ့ຢာခိုင်နှုန်းတွေကလုပ်တော့လုပ်ပါတယ်ဒါပေမဲ့တချို့ဝေးလံတဲ့နေရာမျိုးတွေမှာမရောက်ရင်နောက်ပြီးတော့မှကျွန်တော်တို့ဒီမဲဆန္ဒရှင်ပညာပေးလုပ်ငန်းရဲ့လုပ်ပုံကံပုံတွေကလည်းရိုးတာလည်းပါတာပေါ့လေသူတွေကစိတ်မဝင်စားဘူးအထူးသဖြင့်ကြားစိတ်ကောက်ပွဲလို့လူကငကိုရဲစိတ်မဝင်စားတဲ့အပြင်နိုင်ငံရေးပါတီတွေထုံပြီးတော့မယ်နိုင်ငံရေးပါတီတွေကကိုယ့်မဲလာထဲမဲ့သူကိုမဲလာထဲကြည့်အောင်ဝိုင်းလို့မှမဲဆန္ဒရှင်တိုက်တွန်းတာမျိုးကိုစီးရီးရောက်ဖြစ်အောင်မလုပ်နိုင်ကြဘူးလို့အကြံပြန်ပြောလို့ရပါတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုစိုင်းရဲကျော်စွာမြင်အခုလို့ဖြစ်ပြီ
း
ဟုတ်ကဲ့ပါရှင်ဟုတ်ကဲ
့ဟုတ်ကဲ့
မဆုမဆက်တဲ့မေးမြန်းခဲ့ရဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်အနေနဲ့ဩစတြေးလျနိုင်ငံနဲ့တရုတ်နိုင်ငံရာဇဝတ်သားပြန်ပို့ရေးသဘောတူညီမှုဥပဒေကိုအတိမပြုတော့ဘဲနောက်မှတဖြည်းဖြည်းပြဋ္ဌာန်းထားဖို့မျှော်လင့်နေပါတယ်အရင်ကဒီတစ်ပတ်ထက်ဒီဥပဒေကိုအတိပြုပြဋ္ဌာန်းဖို့ပြင်ဆင်ခဲ့ပေမဲ့အတိုက်ခံတွေကတရုတ်ဥပဒေစနစ်ကိုမယုံကြည်တာကြောင့်ဒီဥပဒေကိုမဲခွဲပယ်ဖြစ်နိုင်ခြေရှိတာမို့နောက်ကိုရှေ့ဆိုင်လိုက်တာပါဒီအကြောင်း VOA သတင်း6 Field Master သတင်းပေးပို့ထားတာကိုဝင်းမင်းကပြောပြပါအောင်ရှင
်ဟုတ်ကဲ့ပါဩစတြေးလျလက်ရာလယ်လက်အစိုးရကတရုတ်နိုင်ငံနဲ့ဒီရာဇဝတ်သားပြန်ပို့ရေးသဘောတူမှုဥပဒေအတည်ပြုရေးကိုရုတ်တရက်နောက်ဆုတ်လိုက်တာပါအကြောင်းကလွှတ်တော်မှတရင်ဒီအဆိုပြုမှုရှုံးနိမ့်သွားနေတာကိုဝန်ကြီးတွေရိပ်မိသွားလိမ့်ပါအတိုက်အခံလေဘာပါတီမှဒီဥပဒေကိုကန့်ကွက်နေတာအပြင်အစိုးရပါတီအမတ်တွေကြားထဲမှာလည်းတရုတ်ပြည်ကိုပြန်ပို့ခံရနိုင်တဲ့ဩစတြေးလျနိုင်ငံသားတွေအတွက်အကာအကွယ်ပေးမှုတွေဒီသဘောတူညီချက်ထဲမပါတာကိုစိုးရိမ်မှုတွေရှိနေလို့ပါဒီစိုးရိမ်မှုတွေကိုဩစတြေးလျဥပဒေရေးကောင်စီကလည်းထုတ်ပြောလာပါတယ်ဒီအဖွဲ့ကတရုတ်နိုင်ငံဟာတရားစီရင်ရေးလုပ်ငန်းစဉ်မျှတမှုနဲ့ဥပဒေစံချိန်စံညွန်းအတိုင်းလိုက်နာလုပ်ဆောင်မှုတွေအားနည်းနေတယ်လို့ဆိုပါတယ်လေဘာပါတီအမတ်မက်ဖစ်ဆယ်ဝိတ်ကလည်းဒီသဘောတူချက်ကဩစတြေးလျနိုင်ငံစံချိန်စံညွန်းတွေကိုချိုးဖောက်နေတယ်လို့အခုလို့ဆိုပါတယ
် Australia values democracy we value freedom of speech
ဩစတြေးလျနိုင်ငံအနေနဲ့ဒီမိုကရေစီကိုစံတန်ဖို့အဖြစ်ထားပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုလေးထားတယ်မြတ်တာတဲ့တရားစီရင်ရေးခန်းစားခွင့်ကိုလေးနဲ့ထားပါတယ်လူတွေရဲ့ထင်မြင်ယူဆချက်တွေကိုလည်းတန်ဖိုးထားပါတယ်ဒါကြောင့်သတင်းမီဒီယာတွေမှာလူတွေရဲ့ထင်မြင်ချက်ပေးတာတွေအပေါ်မှာစင်စါဖြတ်တာကိုမလိုလားပါဘူ
းဒါပေမဲ့အစိုးရဘက်ကတော့ဒီဥပဒေအတည်ပြုရေးကတရုတ်နိုင်ငံနဲ့ဥပဒေအရပူးပေါင်းဆောင်ရွက်မှာအရေးကြီးတယ်ဘာလို့လဲဆိုတော့တရုတ်ကဩစတြေးလျရဲ့အကြီးမားဆုံးကုန်သွယ်ဘွတ်ဖြစ်လာနေလို့ပါလို့ဆိုပါတယ် အခုလက်တော်မှာဒီသဘောတူမှုဥပဒေအတည်ပြု၍ရှေ့တိုးမရဖြစ်နေပေမဲ့ဩစတြေးလျနိုင်ငံသား၏ဝန်ကြီးဂျူလီဘီရှော့ကတော့အမတ်တွင်နဲ့ဆက်ညှိနှိုင်းသွားပြီးနောက်ပိုင်းမှာဒီဥပဒေအတည်ဖြစ်လာအောင်ဆက်ကြိုးစားမယ်လို့ဆိုပါတယ်ဝန်ကြီးဘီရှော့က
နိုင်ငံရေးမူဝါဒဆိုတာအဓိကကတော့တခြားနိုင်ငံတွေနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတော့အဆက်ဆံဆောင်ရွက်ရတာပါ။အဲ့တော့တရုတ်နဲ့သဘောတူညီမှုအစားချုပ်တစ်ခုလက်မှတ်ထိုးခဲ့မယ်ဆိုရင်ဒါကိုဥပဒေအဖြစ်နဲ့အတည်ထွက်လာအောင်လို့ယုံယုံကြည်ကြည်လုပ်ပေးဖို့မျှော်လင့်ကြတာပေါ့နော်။ဒါကြောင့်မလို့အခုလိုမျိုးဥပဒေအဖြစ်နဲ့ပြဋ္ဌာန်းပေးဖို့ကျွန်မတောင်းဆိုခဲ့တာပါ။အရင်သဘောတူညီမှုလုပ်ခဲ့တာကိုလက်တွေ့လှုပ်ဆောင်ပေးဖို့အကျိုးပန်းတဲ့အနေနဲ့ပေါ့ရှင
့်။တကယ်တော့ဩစတြေးလျနိုင်ငံအနေနဲ့အခုလိုရာဇဝတ်ပြန်ဖို့ရေးကိုအခြားနိုင်ငံပေါင်း40ခန့်နဲ့သဘောတူခဲ့ပြီးဖြစ်ပါတယ်။ကျွမ်းကျင်သူတွေကတော့အခုလိုဩစတြေးလျဘက်ကဒီဥပဒေပြဋ္ဌာန်းဖို့ရွှေ့ဆိုင်းလိုက်တာကြောင့်တရုတ်ဘက်ကဂျင်နက်ဘက်ပုံမပေါ်ဘူး။ဒါပေမဲ့ဒါကြောင့်တော့တရုတ်ဩစတြေးလျဆက်ဆံရေးတစ်ခုလုံးထိခိုက်အောင်တော့လုပ်မယ့်အနေအထားမရှိသေးဘူးလို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါ။အခုတော့ TV အစိုးရနာရှင်တွေပေါ်ခွဲခြားဆက်ဆံတာတွေဖဲချင်တာတွေကိုအဆုံးမသတ်နိုင်ရင်တော့ကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးလှုပ်ဆောင်နေတာတွေကိုအောင်မြင်လုပ်နိုင်မှာမဟုတ်ဘူးလို့ WHO ကပြောလိုက်ပါတယ်။ VOA သတင်းထောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုရန်နိုင်ကပြောပြပါအောင်ရှင်
။ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးမှန်းချက်တစ်ခုဖြစ်တဲ့သက်ကရ2030ခုနှစ်မှာကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးမှန်းချက်အောင်မြင်ဖို့အတွက်တိုးတက်မှုတွေရရှိခဲ့ပါတယ်။ဒါပေမဲ့လှုပ်ဆောင်စရာတွေကတော့အများအပြားရှိနေတုံးပဲဖြစ်ပါတယ်။2015ခုနှစ်ကထုတ်ပြန်ခဲ့တဲ့စာရင်းအရတော့လူ10တန်းခွဲလောက် TV ယောဂဝင်တာခန်းစားခဲ့ရပြီးတော့ 1.8 တန်းက TV ယောဂနဲ့သိဆုံးခဲ့ပါတယ်ဒီတဲကအများစုဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်ပွားခဲ့တာဖြစ်ပါတယ် TV ယောဂသည်တွေပေါ်ခွဲခြားဆက်ဆံတာတွေက TV ယောဂလုံးဝတိုက်ဖြတ်နိုင်ရေးကျိုးပန်းဆောင်ရွက်မှုတွေအတွက်အတားအဆီးတွေဖြစ်နေတယ်လို့ WHO ကပြောပါတယ်ရွှေပြောင်းခြေချနေထိုင်သူတွေအကျဉ်းသားတွေတိုင်းသားလူနည်းစုတွေလူမှုတိုင်းဝိုင်းအတွင်းမှာဖဲခြင်းခံထားတဲ့အမျိုးသမီးတွေနဲ့ကလေးတွေဟာယောဂကုသမှာလစ်လူရှုခံရတာတွေဖဲထုတ်တာတွေကိုအများဆုံးခံရတဲ့သူတွေဖြစ်နိုင်တယ်လို့ WHO ရဲ့ကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးအစီအစဉ်ရဲ့ကျန်းမာရေးအရာရှိ Ernesto Yaramelo ကပြောပါတယ်ဒီအချက်တွေကသူတို့ကိုယောဂကုသဖို့အတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းသူကပြောပါတယ
် Having new tools for diagnosis and treatment of TB is not sufficient if there are not clear standards to ensure
yoga shapo yi nilan de shi ni ba ai ni ne yoga ku set nai de u sa be saw ye nai me shin sin ti ja de san tat me che de ma shi yin no tv yoga tai phyet ye so da long law ma mho ba u tv yoga a mi phyet ye maha view wa so da lu tu chin ti yak chin twa mho be a mya pi tu jam ma yi a si sin ti ya phit ba de
chan da ne nai ngan be phit phit sin ya ne nai ngan be phit phit be nai ngan ma tv yoga ma phit nai de nai ngan so da ma shi bu lo WHO ကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူး Mario Ravillion ကပြောပါတယ် TV ယောဂဝေနာရှင်တွေကိုခွဲခြားဆက်ဆံတာကအန္တရာယ်ရှိတယ်လို့လည်းသူကသတိပေးပါတယ
် You cannot eliminate a disease like TB you know thinking that you build walls or you isolate your country TB
ယောဂလိုယောဂမျိုးကိုတတိုင်းတွေခတ်ပြီးဒါမှမဟုတ်တနိုင်ငံနဲ့တီးခြားရက်တည်ပြီးတိုက်ဖြတ်သွားလို့မရပါဘူး TB ယောဂဆိုတာလေထဲမှာကူးစက်ပြန့်နှံ့နေတဲ့ယောဂပါမာလာဝီကနေဒီကနေ့ည747ဂျက်လီနဲ့ထွက်လာပြီးနောက်နေ့ဆွစ်ဇာလန်နိုင်ငံကိုရောက်နေနိုင်ပါတယ်။ဒါကြောင့်ကမ္ဘာလုံးဆိုင်ရာအမြင်တစ်ခုနဲ့တိုက်ဖြတ်သွားဖို့လိုပါတယ
်။ WHO ကအသစ်ထုတ်ပြန်လိုက်တဲ့လိုင်းနာအမဲကျင့်ဝတ်စည်းမျဉ်းတွေမှာ TB ယောဂသည်တွေပေါ်ခွဲခြားဆက်ဆံတဲ့အတားအဆီးတွေကိုကျော်ဖြတ်နိုင်အောင်ကြိုးပမ်းဆောင်ရွက်ကြဖို့လည်းပါဝင်ပါတယ်။ TB ယောဂကူးစက်ခံရသူတွေရဲ့လူခွင့်ရေးကိုကာကွယ်စောင့်ရှောက်ခြင်းအပြင်လူအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်သလိုကမ္ဘာလုံးဆိုင်ရာဘေးအန္တရာယ်ဆိုးကြီးကိုလည်းအမြင့်ပြတ်ချေမှုသွားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲကျမရေးဆောင်ပါနောက်တစ်ပုတ်အနေနဲ့တော့မကြခင်ရက်ပိုင်းအတွင်းနှစ်တကူတကြံကာလာရောက်တော့မှာမို့ရေကစားရင်အပူဓာတ်တက်တာအောင်အခုလို့ဘလို့ကာကွယ်နိုင်တယ်လဲဆိုတာကိုတော့ဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်ဒီမာလူမျိုးတွေအတွက်နေထူးနေမြတ်တကူဖြစ်တဲ့မဟာဇဉ်ဉာဏ်ပွဲတော်ရက်တွေမကြခင်မှာပဲရောက်ရှိလာတော့မှာဖြစ်ပါတယ်ဒီနေ့နေရသည့်ချိန်ကာလဟာအခုချိန်မြင်မာတဲ့ချိန်ကာလတစ်ခုဖြစ်တာကြောင့်မဟာသမယရေကစားချမဲ့သူတွေအနေနဲ့အခုချိန်နဲ့ဆက်စပ်တဲ့ယောဂအခြေအနေတွေကိုသတိပြုကြဖို့လိုအပ်ပါတယ်အခုချိန်ကိုသတိမထားမိပဲအခုချိန်မြင်မာတဲ့အခြေအနေမှာမရေမနာရေကစားခဲ့မယ်ဆိုရင်ဘလို့ယောဂဝိနာတွေကြုံတွေ့ရနိုင်မှာလဲလို့မေးကြည့်တဲ့အခါမှာတော့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆုလိုင်းထွေကအခုလိုပြောပါတယ
်ဒီပရလာဟာလွန်ပူချိန်ပြည့်ထန်တဲ့နေရာတည်ဖြစ်ပါတယ်ဒီချိန်မှာကြကြံတဲ့ရေကစားမယ်ဆိုလို့ရှိရင်ဖျန်းလွန်ရောင်ကြီးတွေထိခိုက်နိုင်ပါတယ်အရေးပြားကိုထိခိုက်နိုင်ပါတယ်ဒါပြင်အလွန်ပူချိန်ပြည့်ထန်တဲ့ဆောင်မလို့ distro လို့ခေါ်တဲ့ယောဂရည်လည်းဖြစ်တတ်ပါတယ်ဒါပြင်တနေကုန်ရေကစားရတဲ့ဆောင်မလို့အဝတ်စုံတွေနဲ့ချိန်လုံးနေရတဲ့လူတွေမှာဆိုလို့ရှိရင်အပူချိန်ရုပ်တရက်ကျဆင်းသွားတာမျိုးလည်းဖြစ်တတ်ပါတယ
်ပြင်းထန်တဲ့နေအပူတွေထဲမှာအဆောင်ကမပါပဲအချိန်ကျစားရေကစားတာဟာဖျန်းလွန်ရောင်ကြီးနဲ့ဆိုင်တဲ့ယောဂရည်တမက heat stroke လိုမျိုးချက်ချင်းအသက်အန္တရာယ်ဖြစ်စေနိုင်တဲ့ရောဂါတွေကိုပါကြုံတွေ့ခံစားရနိုင်ပါတယ်။ရာသီဥတုပူပြင်းလာမှုကလည်းတနည်းချက်တစ်နည်းပုံမှုပြင်းထန်လာနေတာကြောင့်နေရာဒီမှာရေကစားကြမဲ့သူတွေအနေနဲ့ပေါ်ပေါ်ဆက်ဆက်သဘောမထားပဲအပူတန်နဲ့ပတ်သက်တဲ့ရောဂါတွေကို acute site ကျွတ်တေကာဝယ်ထားဖို့လိုအပ်ပါတယ်
။အင်းကြီးလည်းရှိသေးတယ်၊ဘောင်းမီရှိသေးတယ်၊ဝစ်စင်ပြီးတော့မှကြံတွေမှာရေကစားတက်ပါတယ်။အထောက်ဝစ်စင်တက်ပါတယ်၊နေကမျက်မှန်အောင်လည်းတက်တယ်ပါတယ်။ဒါပြင်ဒီ SPF အနည်းဆုံး15ပါတဲ့ဆန်ပလော့တွေဆန်ခရင်တွေကိုလည်းလိမ့်ပြီးတော့မှရေကစားတက်ပါတယ်။ကလေးတွေကိုလည်းရေထဲမှာပဲရေကစားတက်ပါတယ်။အသက်တစ်နှစ်အောက်ကလေးတွေကိုလည်းဒေါ်နေပူရဲမှာရေကစားတာမျိုးကိုခွင့်မပြုတက်ပါဘူး
။ကြံကာလာအတွင်းမှာအပူတန်နဲ့ပတ်သက်တဲ့ယောဂဝိညာဉ်တွေပြင်ရေကစားတာနဲ့ဆက်ဆက်တဲ့ဝိညာဉ်တွေကိုလည်းကြုံတွေ့ရနိုင်ပါတယ်။ခန္ဓာကိုယ်ကိုဓာတ်ဖြစ်စေမဲ့အပြုမှုမျိုးတွေရေမတော်တဆဖြစ်မှုတွေနဲ့ခက်ရန်ဖြစ်ပွားမှုတွေကိုသတိထားကြရမှာဖြစ်ပါတယ်။
အများဆုံးဖြစ်တာကတော့တနေကုန်ရေဆိုးနေတဲ့အတွက်ကြောင့်မလို့ဖျားနာတာတွေဒီရေကစားပြီးပြန်လာလို့ရှိရင်ကိုယ်ရည်လက်တည်နာခြင်းကြိုက်ခဲနေတာမျိုးတွေလည်းဖြစ်တတ်ပါတယ်။ဒါပြင်ရေတေစာတောက်စားပြီးတော့မှမူယူရန်ကပြီးတော့မှရန်ဖြစ်တာတွေတောင်နဲ့တယောက်နော်ဒီထိခိုက်ဒဏ်ရာရစေတာမျိုးတွေဒါမှမဟုတ်ရှင်တဲ့ကားစီးရန်လိုအတော်တဆမှုမျိုးတွေဒါမျိုးတွေလည်းအများဆုံးဖြစ်တတ်ပါတယ်။ဒါပြင်ဒီပွဲမှာအကြာကြီးမတက်ရဘရောမှာရှိုးတွေကြည့်ရမျိုးတွေကြောင့်လည်းဒီ6တောက်တွေမှာတဲဝဲစားတာတွေဒါမှမဟုတ်6တောက်တွေကအကြာကြီးရေဆူပြီးတော့မှဖြစ်တဲ့ဒီ blister လို့ခေါ်တဲ့နောက်6တောက်ရောင်ရမ်းတာတွေ6တောက်ဘူးပေါင်းထားတာမျိုးတွေပေါ့နော်ဒါတွေလည်းဖြစ်တတ်ပါတယ
်အသက်အရွယ်ကြီးရင်တဲ့သူတွေနဲ့ကလေးငယ်လေးတွေဟာအပူတန်နဲ့ဆက်ဆက်တဲ့ဝိညာဉ်တွေကိုအလွယ်တကူကြုံတွေ့ခံစားရနိုင်တဲ့သူတွေဖြစ်ပါလေရေကစားဖို့အကောင်းဆုံးအချိန်တွေဖြစ်တဲ့မနေ့နဲ့ညနေပိုင်းတွေမှာရေကစားပြီးအပူချိန်လွန်ခဲ့တဲ့နေ့လယ်ဘက်တွေမှာတော့အရေးရတဲ့နေရာတွေမှာအနားယူဖို့လိုအပ်ပါလေ
အချို့လူတွေကမနေ့မုံမင်းကနေရထွက်နေတယ်ညကညနေနေဝင်တဲ့အထိကိုဒီဝစ်ဆိုညနေကုန်နေရာမျိုးတွေရှိရပါတယ်အဲ့လိုမျိုးတွေမလုပ်သင့်ပါဘူးဒီနေခင်နေပူတဲ့အချိန်မှာခဏရေကစားတာနားတဲ့အချိန်မှာခြောက်သွေးရဲ့ဝစ်တွေကိုအမြန်ဆုံးလဲလှည့်ပြီးတော့ကိုယ်ခြောက်သွေးအောင်ထားရပါမယ်ဒါပြင်ဒီအရေးရတဲ့နေရာတွေမှာကောင်းကောင်းအနားယူပြီးတော့မှညဘက်ဆိုလို့ရှိရင်လေလုံလောက်အောင်အိပ်ဆက်တက်ပါတယ်။ဒါပြင်6တင်မှာတဲဝဲစားမျိုးတွေမဖြစ်အောင်လို့ဘုတ်ဖနက်တွေကိုလည်းရေဆူခံတဲ့ဘုတ်ဖနက်တွေ6တွေ့ရဲ့ချိန်8တွေယူသွားပြီးတော့မှနားနေရဲ့ချိန်မှာဒီလေ6တွေ့ရဲ့အဝတ်တွေနဲ့လဲတယ်ပြီးတော့မှနေထိုင်တက်ပါတယ
်။အပူတန်နဲ့ပတ်သက်တဲ့ဝိညာဉ်တွေရေကစားတာနဲ့ဆက်ဆက်တဲ့ဝိညာဉ်တွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ကြိုတင်ပြည့်ပြည့်ကာဝယ်ထားရင်နေ့တကူတကြံချိန်ကာလတွေကိုပြပြရှိရှိဖြစ်တတ်နိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပြပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ကြပါ
သောသောသောသောတင်ပြသွားတာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်မှာတည်င်းချင်းချုပ်ကိုမတင်ကြီးထားရတဲ့အချိန်ညာပေးပါအောင်ရှင
်ကိုလံဘီယာနိုင်ငံနောက်တောင်ပိုင်းကမြစ်သုံးစင်းရေကြီးရေလျှံပြီးပြီးခဲ့တဲ့အတောက်ချန်နေညတကောင်ရံအချိန်ဒေသခံတွေအိပ်ပျော်နေခြင်းမိုးကိုမြိုတဲ့ကူရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်အီကွေဒေါ်နယ်ဆက်ကလူပေါင်း 4,000 နေထိုင်ရာမိုကိုမြို့ကိုသမ္မတယွန်းမန်နျူယယ်ဆန်တိုစ်မနေ့စနေနေ့ကတွားရောက်ခဲ့ပြီးလူထုအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အီဂျစ်သမ္မတအဒယ်ဖာတာအယ်ဆစီတို့တနင်္လာနေ့ချရင်အင်ပီရိုမှာတွေ့ဆုံကြတဲ့အခါအစ္စလမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးမြှင့်လှုပ်ဆောင်ဖို့အတွက်သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နှစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ဦးစလုံးကအစ္စလမ်ဝါဒကိုနိုင်ငံရေးလို့အသုံးချလာတဲ့အပေါ်မှာအတော်လေးမနှိမ့်မြှုပ်ကြဘူးလို့ Atlantic Council ကအရှိအလဲပိုင်းဒေတာဆိုင်ရာအကြီးတန်းသုတေသီကပြောပါတယ်။လွတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနယ်16ခုမှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမတ်နေရာစုစုပေါင်း9နေရာနိုင်ပြီးရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီက6နေရာနိုင်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာ၊လူမျိုးပေါင်းစုံဒီမိုကရေစီပါတီနဲ့ရခိုင်တိုင်းရင်းသားပါတီက1နေရာစီအနိုင်ရပါတယ်ရှင်
။သတင်းကြေညာကိုမတင်ကြီးထိုင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာဂျက်စတင်ထွေးဖြစ်ပါတယ်။ကျွန်မနာမည်ဖိုက်ပါ။ VOA American အတန်ရဲ့တင်းနှံလာနေမနေ့ပဲအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.